The Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။ VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ20ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်စာညူပါ American ပြောင်းစုမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုဆုံးသတ်နိုင်ဖို့သမ္မတ Donald Trump ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းမှုအစိုးဖြူချက်တည်းရစင်စည်းတုံးကကန့်လန့်လိုက်ပါတယ်။အာဖဂန်နိုင်ငံမှာတော့လာမယ့်သမ္မတယူကောက်ပွဲအတွက်အစိုးပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာဆုံးသတ်သွားပြီဖြစ်ပါတယ်။ကွန်ဂိုနိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းကဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ယူကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးနဲ့နဲ့ချက်ချင်းအချင်းကြီးကိုရောက်လာပါတယ်။စာရည်ထိတဲ့အောင်နိုင်ငံတကာဒရင်တွေကိုကိုနိုင်တဲ့အတူကြီးညာသွေးပြေးသွားလို့ရှိပါတယ်မသိရင
်ဟုတ်ကဲ့ပါရှင်ဒီတနေ့မှညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းစာရည်ထဲမှာတော့ကရင်ပြည်နယ်ဖပုံခရိုင်ဖပုံမြို့နယ်ပေါ်ခဲစုကြီးရွာပတ်ဝန်းကျင်ဒေသလမ်းပန်းဆက်သွယ်ရေးကောင်းမှုတပ်မတော်ကလမ်းဖောက်နေရတဲ့ပတ်သက်လို့ KNU တပ်မဟာ၅ဘက်ကတတ်မှတ်ထားတဲ့နေမျိုးကြော်လို့နေဆိုပြီးထိတွေ့ပြစ်ခတ်မှုတွေရှိခဲ့တဲ့အပေါ်မှာ
အပြစ်ခတ်ရစေကာလမှာသူတို့နေရမဲ့ဒီရဲ့နောက်ပြီးတော့သူတို့သွားလာမဲ့လမ်းကြောင်းရဲ့ area ရဲ့ဒါများဟိုအစတည်းကသူတို့ဟိုတော့ပေါ့အတိပေးသတ်မှတ်ပေးထားလိုက်တယ်လေဒါပေမဲ့သူတို့ကအဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီခက်ရလူတွေနဲ့ချစ်ချစ်
တရင်မျိုးသားလွတ်မြောက်ရေးတက်မဟာငါတက်ရင်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလဲတို့ပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာမယ်ဒီတရင်နဲ့အတူအခြားစိတ်ဝင်စားပွဲနိုင်ငံတကာတရင်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်။အမေရိကန်ပြည်အောင်စုမှာဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုအဆုံးသတ်နိုင်ရေးကြိုးပမ်းမှုတစ်အနေနဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တီနဲ့ညှိနှိုင်းမှုအတွက်အဆိုပြုချက်တည်းရစင်နေတော့ကကန့်လှမ်းလိုက်ပါတယ်။ဒါပေမဲ့လည်းသူ့မိကုံမပြောခင်ကလေးကကိုပဲအတိုက်ခံဒီမိုကရက်ပါတီဘက်ကဒီကန့်လှမ်းချက်ကိုပယ်ချပြီးသားပါ။ရထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ပြန်ဖွင့်တော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။အခုဒီသူ့ရဲ့ကမ်းလှမ်းချက်ကိုတိုက်ခံဘက်ကလူလူလာလာထောက်ခံကြလိမ့်မယ်သူမျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကစနေနေ့ကသူ့ရဲ့ကမ်းလှမ်းချက်မိကုံးမှာပြောပါတယ်။ဒါပေမဲ့လို့သူ့ရဲ့ခေါ် Radical Left ဒီလဝဲအစွန်းရောက်တွေရဲ့အယူအဆဒီနေဆက်ကိစ္စမှာလွှမ်းမိုးတာကိုသူအဖြစ်ခံမှာမဟုတ်ဘူးလို့တော့သတိပေးပြောခဲ့ပါတယ်။စနေနေ့နေ့လယ်ပိုင်းကတော့အင်ပီရိုကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တဲ့မိကုံးနဲ့မှာလူမှုကြီးကြပ်ရေးကင်တွေထိန်းချုပ်မှုအတွက်ဖရယ်ဝင်တဲ့နောက်ထပ်2950ထပ်ထားပြီးတော့200ကီလိုမီတာရှည်ရှိတဲ့မက္ကဆီကိုနယ်စပ်မှာတမ်လီတတိုင်းခရီးအတွက်ဒေါ်လာ 5.8 ဘီလီယံဆုပ်ပြီးထားပါတယ်။အပြန်လန်အားဖြစ်တော့လူမှုကြီးကြပ်ရေးနဲ့ပတ်သက်တော့သူ့ရဲ့မူလရုံးကဖြတ်သိမ်းမှုရထားတဲ့အစီအစဉ်နှစ်ခုကိုတော့ပေးယူလုပ်မယ်ဆိုပြီးတော့ကန့်လန့်ထားပါတယ်။ဒက်ကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုတဲကိုကလေးဘွားမှာရောက်ရှိလာသူတွေကိုအကာအကွယ်ပေးအစီအမံနဲ့TPS လို့ခေါ်တဲ့ဒီလက်တင်အမေရိကနဲ့အာဖရိကနိုင်ငံချို့ကရွှေပြောင်းသူတွေကိုအကောက်အွယ်ပေးထားတဲ့ဒီအစီအစဉ်တို့ဖြစ်ပါတယ်။ပတိနိယကကူစလေတွေပြင်ဆင်ရေးဆွဲထားတဲ့ Bridge at Agia Dreamers လို့လည်းခေါ်တဲ့ဒီအမေရိကန်ကိုကလေးဘွားမှာတရားမဝင်ရောက်လာခဲ့တဲ့သူစုစုပေါင်း 9,400 ကိုအလုလုခွင့်ဆက်ပေးထားပြီးတော့အလုလုခွင့်ရုပ်သိမ်းခံရလို့ရှိရင်လည်းထန်းနေပြန်ပို့မဲ့ရေးကနေပြီးတော့3နှစ်ဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆိုပါတယ်။သမ္မတ Trump အပါအဝင်ဒီ Conservative အယူအဆရှိသူတွေဟာဒီအစီအစဉ်တွေကိုရပ်ပစ်ဖို့အတွက်မူလကသဘောထားရှိထားတာပါ။ဒါပေမဲ့လည်းအခုလိုကလန့်ချက်မေကွန်လေးမပြောခင်လေးမှာပဲအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ Nancy Pelosi ကဒီကလန့်ချက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကလန့်ချက်တွေဖြစ်တာမို့လို့လက်မခံနိုင်ကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစိတ်ရင်းစေတနာကောင်းနဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ပါတယ်။ California ပြည်နယ်ကအောက်လွှတ်တော်အမတ်တူဖြစ်တဲ့ Ted Lieu ကတော့အစိုးရလုပ်ငန်းတွေရပ်ထားတာကိုနီးနာတစ်ခုအနေနဲ့သုံးပြီးတော့ညှိနှိုင်းတာမျိုးကိုသူတို့အနေနဲ့လက်မခံတဲ့ကြောင်းအရင်ဆုံးကတော့ဒီအစိုးရလုပ်ငန်းတွေအားလုံးကိုပြန်ဖွင့်ပေးရမယ်ဆိုပြီးတော့တောင်းဆိုထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်မက္ကဆီကိုနယ်စပ်တိုင်းတိဆောက်ဖို့ဒေါ်လာ 5.8 ဘီလီယံရဖို့အတွက်အပေးယူလုပ်တဲ့အနေနဲ့ဒါကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကရောက်ရှိလာခဲ့ကြတဲ့သူတွေကိုအကာအကွယ်ပေးဖို့အတွက်3.2ပေးသွားမယ်ဆိုပြီးတော့ကမ်းလှမ်းလိုက်ကြောင်းအမေရိကန်သတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာမနေ့စနေနေ့ညနေပိုင်းကဒိုင်းမီကိုမိန်ကွန်းပြောကြားခဲ့ပါတယ်။ Dream Act လို့အတူကောက်ခေါ်တဲ့ပြည်ပကနေတရားဝင်စာရွက်စာတမ်းမရှိဘဲငယ်ငယ်ကလေးကမိဘတွေနဲ့ရောက်ရှိလာကြတဲ့ကလေးငယ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ပညာရေးနဲ့ဆိုင်တဲ့အုပ်တွေကိုကွန်ဂရက်လွှတ်တော်ကအချိန်မများစွာအတိမပြုခဲ့ပြီးတဲ့နောက်2012ခုနှစ်ဇွန်လမှာသမ္မတဥပမာကဒါကာအစီအစဉ်ကိုအုပ်ချုပ်ရေးအမိန့်နဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီဒါကာအစီအစဉ်နဲ့ Dream Act အောက်မှာရှိနေတဲ့လူငယ်တွေကိုတော့ Dreamers လို့ခေါ်ကြတာပါ။ မူလကတော့ဒီအစီအစဉ်ရအမေရိကန်ပြည်ထောင်စုတဲကိုအသက်16နှစ်မပြည့်ခင်ဒါမှမဟုတ်2009ခုနှစ်ကျော်လမတိုင်ခင်တရားဝင်ဆောင်ရွက်စာရမ်းမရှိဘဲဝင်ရောက်လာတဲ့ရွှေပြောင်းချေချနေထိုင်သူတွေဟာသူတို့နိုင်ငံကိုပြန်ပို့မခံရဘဲနှစ်နှစ်တစ်ကြိမ်တက်တန်းတိုးနိုင်တဲ့အလုပ်လုပ်ကိုင်ခွင့်ကိုလည်းဒီဟာအရအခွင့်ပြုထားတာဖြစ်ပါတယ်အမေရိကန်နိုင်ငံမှာ2009ခုနှစ်ကစပြီးတော့တောက်လျှောက်နေတဲ့သူတွေကိုပဲဒီစီစဉ်ရအကျုံးဝင်တာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်သမ္မတရွေးကောက်ပွဲအတွက်အစိုးပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာဆုံးသက်သွားပြီဖြစ်ပါတယ်သမ္မတအာရှရက်ဂန်နီနဲ့သူ့ရဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမ္မတကိုယ်စားလောင်းစင်းနဲ့မှာပါဝင်နေကြပါတယ်အခုလိုရွေးကောက်ပွဲလုပ်ငန်းတွေမစခင်ဒီကနေ့မနက်ပိုင်းအစောပိုင်းမှာတော့အာဖဂန်ရှေ့ပိုင်းမှာရှိတဲ့ local KI နဲ့မှာအစိုးရရေနံတစ်ခုကိုတေခံကားပုံးခွဲတိုက်ခိုက်မှုကြောင့်လူငယ်ဝန်ထမ်း10ဦးထက်မနည်းသေဆုံးခဲ့ရပါတယ်သမ္မတရွေးကောက်ပွဲလုပ်ဖို့ကတော့ဇူလိုင်လ20ရက်နေ့မှာတက်မှတ်ရထားပါတယ်အဖဂန်မှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲတွေမှာဖြစ်ခဲ့တဲ့အမှားယွင်းတွေမျိုးထပ်မဖြစ်ဘူးပြုပြင်ပြောင်းလဲမှုလုပ်ဖို့ကလည်းအားနည်းနေတာကြောင့်မလို့ရွေးကောက်ပွဲကိုအတော်လေးစောင့်ကြရမယ့်အနေအထားမှာရှိနေပါတယ်။ဒါပေမဲ့လို့ရွေးကောက်ပွဲရက်ကမူလဧပြီလ20ရက်နေ့စဇူလိုင်အထိကိုရွှေ့ဆိုင်းထားပြီးမလို့ပို့ပြီးတော့စီစဉ်ကြရတယ်ပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကတော့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလလွှတ်တော်ရွေးကောက်ပွဲတွေအတွင်းမဲမတမာမှုတွေရှိခဲ့တဲ့စီမံခန့်ခွဲမှုအားနည်းချက်တွေရှိခဲ့တဲ့ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဟာအတော်လေးကိုဝေဖန်ခံခဲ့ရတာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံလေပိုင်းမှာထောက်ကြနေကရေနံပိုက်လိုင်းပေါက်ခွဲမှုကြောင့်83ယောက်ထပ်မံတည်ဆုံးခဲ့တယ်လို့ဟေဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့ကပြောကြားလိုက်ပါတယ်။ဒါပြင်နိုင်ငံရတဲ့သူအရေအတွက်ဟာ84ယောက်ထပ်မံရှိတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကမြို့တော်မက္ကဆီကိုစစ်တီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားခဲ့ပါတယ်။ဟေဒါဂိုပြည်နယ်ကရေနံပိုက်လိုင်းကနေရေနံတွေတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုက်လိုင်းယူဆိုင်နာနဲ့ပေါက်ခွဲမှုဖြစ်ပွားခဲ့တယ်လို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်။ဗီဒီယိုတစ်ခုမှာတော့ပောက်ကွဲမှုဖြစ်ပွားခဲ့မှာရေနံစီတွေလေးတဲ့ကိုပန်းထွက်သွားပြီးတော့လူတွေကအဲ့ဒီရေနံစီတွေကိုရေပုံးတွေအမိုက်ပုံးတွေစတာရင်းနဲ့လိုက်ပြီးတော့ခံနေကြတာတွေ့ရပါတယ်။ဟေဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးအမဖိုင်ယက်ကတော့ဒီမှာနေထိုင်နေကြတဲ့သူတွေအနေနဲ့ရေနံခိုးယူမှုမှာမပါဝင်ကြဖို့တိုက်တွန်းလိုက်ပြီးတော့ဒီလိုခိုးယူတာတွေဟာတရားမဝင်တဲ့အပြင်ကိုယ့်ရဲ့အသက်ကိုယ်ရောမိသားစုအတွက်ပါအနေရဖြစ်စေတယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်။မက္ကဆီကိုသမားအန်ဒရေးစ်မန်နူယယ်လိုပက်စ်အိုဗာဒေါကလည်းဆိုရအနေနဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာကလူတွေကိုအခုညီပေးဖို့ကိုပြောထားပါတယ်။လောင်စာစီခိုးယူမှုတွေကြောင့်မက္ကဆီကိုအစိုးရအနေနဲ့တနစ်ကိုအမေရိကန်ဒေါ်လာ3ဘီလီယံလောက်ဆုံးရှုံးရတယ်ဆိုပြီးတော့လည်းမက္ကဆီကိုအစိုးရကပြောပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70 kHz 1063ည5ကီလိုမီတာ79 kHz 15565နဲ့ဖိုင်ဒိုမီတာ25 kHz 11965တို့ကလည်းထုံးလွှင့်ပေးနေပါလိမ့်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ကုန်ကုန်နိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့အဆုံးဖြတ်ကြောင့်ရွေးကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးနည်းနည်းရှာရှာအခြေအနေအထိကိုရောက်လာပါတယ်ရွေးကောက်ပွဲမှာ Felix Tshisekedi ကိုဆွဆွဲထားတဲ့မင်းမတမာမှုတွေကိုဖွဲ့စည်းပုံအခြေခံတရားဥပဒေတရားရုံးကငင်းဆန်လိုက်ပြီးတော့သူ့ကိုအနိုင်ပေးလိုက်ပါတယ်တစ်ဖက်မှာတော့ရှင်ပြက်ပြက်တူဖြစ်တဲ့ Martin Fayulu ကတော့သူဟာတိုင်းပြည်ရဲ့တရားဝင်ရွေးချယ်ခံထားတဲ့သမ္မတဖြစ်တယ်ဆိုပြီးတော့ချက်ချင်းကြေညာလိုက်ပါတယ်ဒါပေမဲ့လည်း Fayulu ကရွေးကောက်ပွဲကော်မရှင်ကပေါက်ကြားလာတဲ့အချက်လက်တွေကိုရည်ညွှန်းပြီးတော့သူဟာအပြတ်တက်နိုင်ရခဲ့တယ်လို့ပြောတဲ့အပေါ်မှာဘာအထောက်ထားမှမရှိဘူးဆိုပြီးတော့တရားရုံးကငင်းဆန်ဆုံးဖြတ်ပါတယ် Fayulu ကတော့ဒါဟာဖွဲ့စည်းပုံဆိုင်ရာအာဏာသိမ်းတဲ့လိုရဖြစ်တယ်လို့ဆိုပြီးတော့ကုန်ကုပ်ပြည်သူတွေကိုလမ်းတွေပေါ်ထွက်ငင်းညံ့နဲ့ဆန္ဒပြကြဖို့တိုက်တွန်းလိုက်ပါတယ်လူကြိုက်များခဲ့တဲ့ကွလွန်တူအရင်အတိုက်ခံခေါင်းဆောင်ဟောင်းအီတီနီရဲ့တားဖြစ်သူရှီစကီတီရဲ့တမရကျန်းစုပွဲကိုတော့လာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပါတယ်။သူ့ရဲ့ထောက်ခံသူတွေကတော့တရားရုံးအပြစ်မှာစုဝေးပြီးတော့သူ့ကိုဂုဏ်ပြုနေပါတယ်။အခုလိုတရားရုံးဆုံးဖြတ်ချက်ထွက်မလာခင်မှာလဲရှီစကီတီကိုထောက်ခံသူတွေဟာမြို့တော်လမ်းတွေပေါ်မှာထွက်ပြီးတော့ကွန်ဂိုပြည်သူတွေအတွက်ကွန်ဂိုနိုင်ငံဆိုတဲ့စာရင်းတွေကိုကင်ပြီးတော့ထွက်ဆန္ဒပြခဲ့ကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရဖို့အတွက်ဆောင်ရွက်တဲ့နေရာမှာအစုဖွဲ့အားလုံးပါဝင်ပတ်သက်နိုင်တဲ့တရားဝင်မှုရဖို့အတွက်လှုံ့ဆော်သွားဖို့ပိုင်းဖြတ်ထားတယ်လို့အမေရိကန်ကပြောကြားလိုက်ပါတယ်။အာဖဂန်ပြည်နယ်တင့်မြတ်ရေးဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဇာမယ်ခါလီဇတ်ကစနေနေ့ကတွစ်တာကနေအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သူပါဝင်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတောင်းဆိုရှိသူတွေဟာအာဖဂန်တာလီဘန်ကိုယ်စားလှယ်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပါကစ္စတန်နိုင်ငံမှာနောက်တစ်ကြိမ်ကျင်းပနိုင်ဖို့အတွက်စီစဉ်နေကြတာပါ။ခါလီဇာဟာပါကစ္စတန်နိုင်ငံရဲ့ဝန်ကြီးတမင်းညာဂျန်ဟောနဲ့တွေ့ဆုံခဲ့ပြီးတော့တာလီဘန်ဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ ပြည်ခဲ့လာကယူအေနိုင်ငံမှာခလီဖတ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့နောက်ဆုံးချင်းတွေ့ပြီးကြတဲ့ကအာဖဂန်တာလီဘန်တွေကသူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုထပ်ပြီးတော့ဆီလွတ်ဖို့တွန်းဆုံနေတာဖြစ်ပါတယ်။တာလီဘန်တွေကတော့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေပြန်ထွက်ပြီးတော့သူတို့နိုင်ငံတွေကနိုင်ငံရေးအမြင်မတူကွဲပြားတာတွေကိုသူတို့ဘာသာသူတို့ဖြေရှင်းွင့်ပေးဖို့အဓိကတောင်းဆိုထားပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဒီကိစ္စကိုမစွန့်လေးလို့ပဲနောက်ပြန်စုံနေတယ်လို့တာလီဘန်တွေကဆက်ဆွဲနေပါတယ်။အမေရိကန်ဆိုရဘက်ကတော့တာလီဘန်အနေနဲ့အာဖဂန်ဆိုရနဲ့တိုက်ရိုက်ဆွေးနွေးပြောဆိုဖို့ကိုတိုက်တွန်းလိုက်ပြီးတော့တာလီဘန်တွေကတော့အာဖဂန်ဆိုရဟာအမေရိကန်ရဲ့ရုပ်သွင်းဆိုရဖြစ်တယ်ဆိုပြီးတော့တိုက်ရိုက်ပြောဆိုဖို့ကိစ္စကိုလက်မခံပဲညှင်းဆိုနေပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမျိုးတော်မှာပေါက်ကွဲမှုတစ်ခုဖြစ်ပြီးတော့အဲ့ဒါဟာအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့ဆီးရီးယားဆိုရဘက်ရုပ်တံကကြေညာသွားပါတယ်။ဒမတ်စကတ်တောင်ပိုင်းမှာဖြစ်တဲ့အခုတနင်္ဂနွေနေ့အစောပိုင်းပေါက်ကွဲမှုကြောင့်မလို့ဘလောက်ထိခိုက်မှုတွေရှိလဲဆိုတာတော့အတိအကျမသိရသေးပါဘူး။အဖြစ်ပြက်ဖြစ်တဲ့နေရာကိုလမ်းတွေအလုံးပိတ်ဆို့ထားတယ်လို့ AP သတင်းဌာနကလည်းရေးပါတယ်။ဆီးရီးယားနိုင်ငံမှာအလားတူဘုံကွဲမှုတွေကြောင့်လူတော်များများထိခိုက်ဒေဆုံးမှုတွေရခင်ကလည်းရှိခဲ့တာပါ။တစ်ဆက်တည်းပဲဒီအမေရိကန်ဆီးရီးယားနိုင်ငံအကြမ်းဖက်မှုနဲ့ပတ်သက်တဲ့သတင်းကိုတရက်ကိုတက်ဆက်လိုပါတယ်။အမေရိကန်နိုင်ငံဒလဝဲပြည်နယ်ဒိုဗာလေးရက်အခြေစပ်စခန်းကိုပြန်လည်ရောက်လာတဲ့ဆီးရီးယားကတိုက်ခိုက်ဘုံကွဲမှုမှာကြာဆုံးခဲ့တဲ့အမေရိကန်နိုင်ငံသားတွေရဲ့ရုပ်လောင်းတွေကိုသမ္မတဒေါ်နယ်ထရမ့်ကစေနေကတော့ရောက်ဂုဏ်ပြုပါတယ်။2015ခုနှစ်မှာဆီးရီးယားနိုင်ငံကိုအမေရိကန်တပ်တွေဝင်ရောက်ခဲ့ခြင်းကစပြီးတော့အမေရိကန်တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဟာဒီချိန်တစ်ဆုံမှုအများဆုံးဖြစ်ပါတယ်။ဆီးရီးယားကိုဆစ်လွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ခေါ်ယူဖို့သမ္မတထရမ့်ပြင်ဆင်နေတဲ့အချိန်မှာပဲခုလိုတိုက်ခိုက်မှုဖြစ်တာပါ။အရသားစကော့အေဝက်စ်ရုပ်အလောင်းကို C-17 စစ်လေယာဉ်ပေါ်ကနေပြီးတော့ဒီစောင့်နေတဲ့ဗန်ဂါစီကိုတည်သွားတဲ့အချိန်မှာသမ္မတထရမ့်ကညီလက်စွာရက်ပြီးတော့အလေးပြုပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမန်ဘစ်မြို့မှာဗိုလ်တုံးနေတုန်းကဘုံခွဲတိုက်ခိုက်မှုကြောင့်လူ19ဦးထက်မနည်းသေဆုံးပြီးတော့ကဝေးဌာနရဲ့စစ်စီရင်ဆိုင်ရာအထူးလက်ထောက်ဖြစ်တဲ့ Scott Ewers အပါအဝင်6အမေရိကန်3လူလည်းတည်ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။မနေ့စနေနေ့ကတော့အမျိုးသမီးချီတက်ဆန္ဒပြပွဲတွေကိုကဘာတော်မှာပြုလုပ်ခဲ့ပါတယ်။အခုလိုအမျိုးသမီးချီတက်ဆန္ဒပြပွဲကိုလှုပ်တာဟာဒီနှစ်နဲ့မှဆိုရင်30လရှိသွားပြီဖြစ်ပါတယ်။ပထမအချိန်ကတော့2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကျန်းသစ္စာကျင်းဆိုပြီးနောက်တစ်ရက်မှပဲကျင်းပခဲ့တာပါ။ Washington DC မှာမနေ့ကလှုပ်ခဲ့တဲ့ချီတက်ဆန္ဒပြပွဲကတော့လွန်ခဲ့တဲ့နှစ်နှစ်ကချီတက်ဆန္ဒပြပွဲလောက်တော့မကြီးခဲ့ပါဘူးခင်ဗျာ။
ဒီနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်ဖပွန်ခရိုင်ဖပွန်မြို့နယ်ဘော်ဆဲခိုကြေးရွာအနီးဘော်ဆဲခိုလွဲမှုပလောလန်ဘော်ဆဲခိုယွန်းစလင်းလမ်းတွေအနီးမှာတတ်မှတ်ထားတဲ့နယ်မြေနဲ့တိုးချဲ့မှုတွေလှုပ်လာတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်တပ်မဟာ9ရဲ့လက်ရောက်ခံတပ်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU ဘက်ကပြောဆိုခဲ့ပါတယ်မြန်မာတပ်မတော်ဘက်ကလည်း KNU အဖွဲ့အနေနဲ့ဒေသဖွံ့ဖြိုးရေးနဲ့လမ်းပန်းဆက်သွယ်မှုကောင်းမွန်ရေးဆောင်ရွက်နေမှုလုပ်ငန်းတွေကိုနှောက်ယှက်ပစ်ခတ်တာတွေရှိတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မအေးမှာကသတင်းပေးပို့ထားပါရဲ့ရှင်
။ PNP နဲ့ဖပွန်ခရိုင်ဖပွန်မြို့နယ်ဘော်ဆဲခိုကြီးရွာနဲ့ပတ်ဝန်းကျင်ဒေသဖွံ့ဖြိုးတိုးတက်ရေးလမ်းပန်းဆက်သွယ်ရေးကောင်းမွန်ရေးတို့အတွက်ဘော်ဆဲခိုလွယ်မှုပလောလန်ဘော်ဆဲခိုရွန်းစလင်းလမ်းတို့ကိုတပ်မတော်ဘက်ကလမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့ KNU တပ်မ၅ဘက်ကသတ်မှတ်ထားတဲ့နေမြေထဲကျော်လွန်ခဲ့တယ်ဆိုပြီးထိတွေ့ပစ်ခတ်မှုတွေရှိခဲ့ကြောင်းကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ၅တပ်ရင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေတို့ကအခုလိုပြောပါတယ
်ဒီအပြစ်ခရဆဲကြီးကာလမှာသူတို့နေရမဲ့နေရဲ့နောက်ပြီးတော့သူတို့သွားလာမဲ့လမ်းကြောင်းရဲ့ area ရဲ့ဒါများဟိုအစတဲကသူတို့ဟိုဆိုတော့အပြစ်ပေးသတ်မှတ်ပေးထားလိုက်တယ်လေအမေသူတို့ကအဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီဖက်ကလူတွေနဲ့ထိတွေ့ပြီးတော့ဟိုတက်ခွဲငယ်လေးနေဖြစ်တာပေါ့
တမတော်ဘက်ကတော့နှစ်စဉ်လမ်းဖောက်လို့ပြုပြင်နေတာတွေအုပ်ချုပ်မှုကိစ္စတွေကိုစောင့်ရက်မှာဖြစ်တဲ့အကြောင်း KNU အဖွဲ့ကအကြောင်းကြားထားတယ်လို့ဆိုပါတယ်ဇန်ဝါရီလ18ရက်နေ့နေ့လယ်ပိုင်းမှာတော့ဘော်ဆဲကိုလွယ်မှုပလောလန်ပြုပြင်ဖောက်လို့နေတဲ့မြေထိုးဆက်ကိုလုံခြုံရေးစောင့်ရက်ပေးနေတဲ့တပ်ဖွဲ့ဝင်တွေကို KNU အဖွဲ့ကနေအင်အား၄ဦးခန့်နဲ့လာရောက်ပစ်ခတ်ခဲ့ကြောင်းဇန်နဝါရီလ18ရက်နေ့မှာတော့ဘော်ဆဲကိုကြီးရွာရဲ့အရှိဘက်၃မှန်ခန့်အကွာမှာ KNU ဖွဲ့ကထောင်ထားတဲ့ကားမိုင်းတစ်လုံးကိုနင်းမိပောက်ကွဲခဲ့ပြီးတပြိုင်နက် KNU ဖွဲ့ကအင်အား20ဦးခန့်ကလက်နက်ကြီးလက်နက်ငယ်တွေနဲ့နှောက်ယှက်ပစ်ခတ်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ခဲ့ပြီးဒီဖြစ်စဉ်အတွင်းတပ်မတော်ဘက်မှစစ်သည်တအူးကြဆုံးခဲ့ပြီးမော်တော်ယာဉ်တစ်စီးပျက်စီးဆုံးရှုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ် KNU ဘက်ကတော့တိုက်ပွဲဖြစ်တာမှန်ကန်တယ်ဆိုတာကိုအတည်ပြုခဲ့ပြီး
อาจารย์สอนเฉยนี่ดีกว่าไม่ตีอะไรไม่รู้สบายเลยเนี่ยเนี่ยเช้าเช้ามืดเลยสลบหลับไม่สุยเนาะสบายด้วยแต่บ่ได้เช้าหลับไหนดีจังเปียบยาบ้าเลยไม่รู้ไม่รู้ก็เลยไม่รู้มาดีลูกอเมริกันแบบดีหลังจากสมัยหลังจากเช้าลูกวิโรกูเลิกช้าหนิไม่รู้สิโรชิเช่โอ้ที่ดีกว่าที่กูโรลาลาโรกูชินิมาเป้ปีกันเนี่ยกันเลยที่อยู่แต่มางาแต่มาเช้า
แต่มาในตัวนี่แหละที่ด้วยมือสิเกี่ยวไปเลยแต่มางาเป็นการอ่ะยามาจำเราว่าตัวเนี่ยมีด้วยสี่พิเศษมือเนี่ยแล้วพอเรามือกูพิจิตรทันกับว่าแค่เรื่องมาเลยพิบาร์เลยที่ด้วยปีกันเนี่ยด้วยมาเนี่ยมาจำเราเนี่ยแค่อยู่แต่มางารู้ว่าแต่เปิดพิบาร์เกี่ยวไปเลยอาสุยันเนี่ยแค่อยู่รู้ว่าน่าท้องสนักคนเนี่ยมาแต่ยังสิ่งละมายี่ทุกเรื่องน่าท้องสังหารคนเนี่ยมาแต่ในงานเราเด็กแค่แต่แค่บุญยังสิ่งตัวดูสาวเจ้ากูละมายี่ทุกเรื่องไ
ဒီမိုကရက်တစ်မြန်မာအသံDPP ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။DPP ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA 87.6ကနေပြသတဲ့မနေ့3:00စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုDPP ရုပ်ရည်မြန်မာပိုင်းရဲ့တင်ဆက်မှုနေနေညနေခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်။လာမယ့်နှစ်တွေအတွင်းလျှက်စစ်ကားတွေထုတ်လုပ်မှုဟာအကြီးအကျယ်တိုးတက်လာမယ့်အခြေအနေရှိနေတဲ့အကြောင်းကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ညဉ့်ဉန်းမှုတွေကိုစိုးရိမ်လာပြီးကမ္ဘာအနှံ့မှာတိုးလာတဲ့အတွက်လည်း ကိုငင်းညင်းကတင်ပြပေးပါမယ်ရှင်
။နိုဝင်ဘာလတုန်းကချီလီနိုင်ငံကိုလျှက်စစ်ဘတ်စ်ကားတရာရောက်လာပါတယ်။သမရဆဘက်ရှန်ပင်နဲရာကမြို့တော်ဆန်ဒီယေဂိုမှာကြိုးစိုးမိန့်ခွန်းပြောခဲ့ပါတယ
်။ချီလီ
နိုင်ငံဟာကိုယ့်ဘာသာကိုပြောင်းလဲမှာပါ။တရုတ်ပြည်ရင်ကမ္ဘာပေါ်မှာအရင်ဆုံးအကောင်ဆုံးလျှက်စစ်ဘတ်စ်ကားတွေစီးရနိုင်ငံဖြစ်စေရပါမယ
်။ကော့စတာရီကာနိုင်ငံမှာလည်းလျှက်စစ်ကားတွေဟာနိုင်ငံအတွင်းအစိုးရရဲ့ကာဗွန်ထုတ်လုပ်မှုလျှော့ချရေးရဲ့အဓိကတော့ချက်ဖြစ်လာပါတယ်။လျှက်စစ်ကားထုတ်လုပ်သူတွေကလာမယ့်နှစ်တွေမှာပိုရောင်းကောင်းမယ်လို့မျှော်လင့်နေတဲ့အကြောင်းရောင်းချသူမာရီယာနိုအဗာလိုစ်ကပြောပါတယ်
။ Creo que por ahí escuchamos de una proyección.
ကျွန်တော်တို့2030အတွက်ခန့်မှန်းထားတာကိုကြားပြီးနေမှာပါ။ကား90ရေခဲနှုန်းကလျှက်စစ်ကားတွေဖြစ်လာမယ်လို့ထင်ပါတယ်။ဒီကနေ့မှာတော့တနင်္ဂနွေလုံးလက်စစ်က6လောက်ရှိပါတယ်။နောက်နှစ်ကျရင်တော့အဲ့ဒီထက်3ဇ4ဇလောက်များလာမှာပါ
။ရာသီဥတုပြောင်းလဲမှုကိုစိုးရိမ်လာတာနဲ့အမျှကားတွေ၊ဘတ်စ်ကားတွေ၊စကူတာ၊ဆိုက်ကယ်အသေးလေးတွေအပါအဝင်လက်စစ်ယာဉ်တွေဟာကမ္ဘာနေရာအနှံ့မှာတိုးပွားလာနေပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းဟာကမ္ဘာဖန်လုံအိမ်တန်းခွေ14ရာခိုင်နှုန်းကိုထုတ်လွှင့်နေတာပါ။ရေနံသုံးဆွဲမှုတွေဟာလည်းကမ္ဘာနဲ့တိုးလာနေသလိုလေထုညင်ညမ်းမှုကလည်းလိုက်တိုးနေပါတယ်။ဒါကြောင့်လေမိโกမြူများတဲ့မြို့ကြီးတွေမှာလျှက်စစ်ကားသုံးဖို့ဆွဲဆောင်မှုတွေများလာတယ်လို့ Atron လျှက်စစ်ကားကုမ္ပဏီကစတာရှီချက်ကရာဘူတီကပြောပါတယ
်
ဒါရီအလုံးဟာညဉ့်ဉန်းမှုကင်းစင်စေတဲ့ယာဉ်တွေပါဒါရီကိုသုံးတဲ့ကုန်ကြမ်းဆီကလည်းဓာတ်ဆီဒီဇယ်တွေထက်စာရင်တက်တာပါတယ
်သုံးဆွဲစရိတ်တက်တာတဲ့အကြောင်းကလည်းဓာတ်အသွင်းနာကဓာတ်ဆီဒီဇယ်ထည့်တာထက်ပိုတက်တာလို့ပါလျှက်စစ်မော်တာထိမ့်သိမ့်စရိတ်ကလည်းတက်တာပါတယ်ဒါပေမဲ့လည်းလျှက်စစ်ကားတွေဟာဝယ်ယူရတဲ့ဈေးကဓာတ်ဆီဒီဇယ်ကားတွေထက်ဈေးကြီးပါတယ်။အစိုးရအထောက်ပံ့ကကမ္ဘာပေါ်မှာလျှက်စစ်ကားတွေရောင်းကောင်းစေတာပါ။နော်ဝေနိုင်ငံမှာရောင်းရတဲ့ကားအသစ်3ပုံ2ပုံလောက်ကလျှက်စစ်ကားတွေဖြစ်ပြီးတော့အခွန်လျှော့ပေးတာကလည်းရောင်းကောင်းစေတဲ့အချက်တစ်ခုဖြစ်တယ်လို့လျှက်စစ်ကားမောင်းသူခရစ်ရှန်ဘူးကပြောပါတယ်
။ We can park for free, we could drive.
ကျွန်တော်ကားရက်ခါကအခမဲ့ပါ။ယူရင်းကိုလည်းအခမဲ့ဝင်လို့ရပါတယ်။ဒီကားအင်ဂျင်ရွယ်စားနဲ့ရှင်ပြရငွေကစိုးရအကူအညီတွေကြောင့်ရောင်းနေတော့ပါတယ်။ဒါကအကျိုးသက်ရောက်မှုလည်းအများကြီးရှိပါတယ
်။ဒါပေမဲ့လည်းအစိုးရဟာအခုလိုရှော့ပေးထားတာတွေတချို့ကိုပြန်ရုပ်သိမ်းနေပါတယ်။တချို့ကတော့2021မှာတက်တန်းကုန်ဆုံးမှာပါ။ဒါကြောင့်လည်းလျှက်စစ်ကားဟာအရင်ကလောက်ဆွဲဆောင်မှုရှိတော့မှာမဟုတ်ဘူးလို့ကားပိုင်ရှင်အိုက်ဒါဗင်ဟိုးကပြောပါတယ
်။ If it's the same as a normal car, I wouldn't consider it.
ဒီကားကတခြားပုံမှန်ကားတွေလိုပဲဆိုရင်တော့မစဉ်းစားပါဘူး။ဒါပေမဲ့အခုချိန်မှာအခွန်ကောက်တွေနဲ့အားသွင်းတာတွေလျှော့ထားတာကြောင့်တိတ်ဈေးပေါ်နေပါတယ်။ဒါကြောင့်အခုချိန်မှာလျှက်စစ်ကားဝယ်တာတိတ်ကောင်းပါတယ်။ဒါပေမဲ့လည်းအစိုးရကဒီလိုအထောက်ပံ့တွေပြန်ရုပ်သိမ်းမယ်ဆိုရင်တော့တမျိုးဖြစ်မှာပါ
။ဘက်ထရီရဲ့ကုန်ကျစရိတ်ကလည်းတော်တော်ကြီးနည်းသွားပါတယ်။ ဒါပေမဲ့လည်းလျှက်စစ်ကားတွေရဲ့တန်ဖိုးဟာရိုးရိုးကားတွေရဲ့တန်ဖိုးနဲ့2030မတိုင်ခင်အထိတော့ရှင်နိုင်မှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်။အစိုးရရည်မှန်းချက်တွေပြည့်မီဖို့အကူအညီတွေလိုမယ်လို့နော်ဝေလျှက်စစ်ကားအဖွဲ့ကStay Fighting Line ကပြောပါတယ
် We're supposed to be
2025ရောက်ရင်လျှက်စစ်ကားတွေရာဈေးကွက်ဝေစုတရားရခိုင်လို့ရပါမယ်အဲ့ဒီရည်မှန်းချက်ရောက်ဖို့ဇွဲရှိဖို့လိုပါတယ
်ကမ္ဘာအနှံ့ငြိမ်းချမ်းမှုတွေဈေးပေါပေါနဲ့လုံးလို့မရတဲ့အချိန်အထိလျှက်စစ်ကားတွေဟာအစိုးရရဲ့အကူအညီလိုပါတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကိုငြိမ်းချမ်းပါရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese.voenews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစင်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းစီစဉ်စာလိုက်တစ်တအမှတ်899ရန်ကုန်စာလိုက်ကြီးဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ကမ္ဘာအပူချိန်မြင့်တက်တာမိုးနေလာတဲ့ယောဂဗျာတွေထူပြောတဲ့အချက်တွေဟာကမ္ဘာကော်ဖီပင်တွေအပေါ်မှာချိန်ချောက်မှုတွေဖြစ်လာနေပါတယ်။အပူချိန်မြင့်တက်လာနေတဲ့ကမ္ဘာရာသီဥတုအပေါ်ခံနိုင်ရင်ရှိစေဖို့အထောက်အကူဖြစ်စေမဲ့တောတောင်တွေထဲကအလေးကျပေါက်တဲ့ကော်ဖီပင်တွေလည်းမျိုးတုံးတော့မဲ့အနေအထားကိုရောက်နေပြီဆိုတာကိုလေ့လာမှုအသစ်တရက်မှာတွေ့ရှိခဲ့ပါတယ်။ VOA သတင်းတောက် Steve Barragona ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးမှာပါရှင်။သိပ္ပံပညာရှင်တွေရှာဖွေနေကြတဲ့ကော်ဖီမျိုးကိုတော့ကို့အနီးအနားကကော်ဖီဆိုင်တွေမှာတွေ့ရမှာတော့မဟုတ်ပါဘူး။အဲ့ဒီကော်ဖီမျိုးကအာဖရိကတိုက်ကဆီးရီးယားလျောနိုင်ငံကတောထဲမှာပေါက်တဲ့ရှာပါတဲ့ကော်ဖီမျိုးဖြစ်ပါတယ်။ပူနွေးဆွတ်ဆိုတဲ့ရာသီဥတုရှိတဲ့အာဖရိကတိုက်နဲ့အာရှတိုက်တဝန်းမှာမတူညီတဲ့ကော်ဖီပင်အမျိုးအစားပေါင်း124မျိုးရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်က60ရာခိုင်နှုန်းကတော့မျိုးတုံးမဲ့အနေထားရောက်နေပြီလို့ပရတင်နိုင်ငံ Q တော်ဝင်ရုခဗေဒဦးရင်ကကော်ဖီသုတေသနဌာနအကြီးအကဲ Aaron Davis ကပြောပါတယ်
So the main threat to the world's coffee species
ကော်ဖီအမျိုးအစားတွေအပေါ်အဓိကချင်းချောက်နေတာကတော့တစ်တောပြုံးတိမှုဖြစ်ပါတယ်ကော်ဖီပင်အများစုကတစ်တောတွေထဲမှာသာအမှန်တကယ်ပေါက်ပွားကြတာပါအ
ဲ့ဒီလိုတောတောင်တွေထဲမှာပေါက်တဲ့ကော်ဖီပင်အရင်းတွေကစနစ်တကျစိုက်ပျိုးထားတဲ့ကော်ဖီပင်တွေထဲရောဂါပိယတွေအပေါ်ခံနိုင်ရရှိကောင်းရှင်းနိုင်ပါတယ်ဒါမှမဟုတ်ရေခမ်းချမှုတန်းနဲ့မြင်မာတဲ့အပူချိန်တွေကိုပိုးပြီးတော့ခံနိုင်ရင်ရှိတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ကမ္ဘာကြီးမှာအပူချိန်တွေမြင်မာလာတာကြောင့်ခံနိုင်ရင်ရှိမဲ့အဲ့ဒီလိုလက္ခဏာတွေကတိတ်ကိုအရေးကြီးလာပြီလို့လည်း Davis ကပြောပါတယ်
။ The species we grow occur in very narrow climatic envelopes.
တင်းတော်တဲ့ရာသီဥတုမျိုးရှိတဲ့ဒေသတွေလောက်မှသာကျွန်တော်တို့ရဲ့ကော်ဖီပင်တွေရှင်သန်နေတာပါ။ဆိုလိုတာကရာသီဥတုပြောင်းလဲသွားရင်အပူချိန်မြင့်တက်လာပြီးမိုးနည်းသွားမယ်ဆိုရင်coffee site ပို့တင့်တော်တဲ့ဒေတာပျောက်ွယ်သွားမှာပ
ါ coffee site တွေပြပတင်ဖို့ပြီးတော့အထူးကဝင်ငွေရှာနေကြတဲ့နိုင်ငံတွေအတွက်တော့ကြာဟာသတင်းဆိုးတစ်ခုဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းမှာမြန်မာအပါဝင် coffee site တောင်သူပေါင်းဖြန်းမြသန်းတရာလောက်ရှိတာပါရာသီဥတုပြောင်းလဲမှုဟာတောထဲမှာအလေးကျပေါက်တဲ့ coffee bean တွေအပေါ်မှာလည်းချိန်ချောင်နေတာပါဒါကြောင့်လဲ Davis နဲ့လှုပ်ဖော်ကိုင်မတွေကအဲ့ဒီ coffee bean တွေကိုတောတောင်တွေထဲမှာလိုက်ရှာနေကြတာဖြစ်ပါတယ
် We don't want to be in a situation where we find ourselves requiring
တော်တော်နေထဲမှာကော်ဖီပင်အရင်းတွေနဲ့သူ့ရဲ့မျိုးရိုးဗီဇတွေလိုအပ်လာလို့သွားရှာဖွေကြတဲ့အချိန်ရောက်တော့မှအဲ့ဒီကော်ဖီရိုင်းတွေမျိုးတုံသွားပြီဆိုတာသိလိုက်ရတာမျိုးတော့မဖြစ်ချင်ပါဘူး
။နောက်ဆုံးလေ့လာမှုတစ်ခုအရသကဘာလုံးကတစ်ဆေတွေကိုစုဆောင်ထားတဲ့ကဘာတစ်ဆေဘာနိုင်ကြီးမှာကော်ဖီမျိုးစေ့ပေါင်းတစ်ဝက်လောက်ရှိမနေသေးတာကိုသိလိုက်ရတဲ့အတွက်အဲ့ဒီကြံနေသေးတဲ့ကော်ဖီမျိုးစေ့တွေရှာဖွေစုဆောင်ဖို့အချိန်ဖြုံးနေလို့မဖြစ်တော့ဘူးလို့ Davis နဲ့သူ့ရဲ့လှုပ်ဖော်ကိုင်မက်တွေကပြောပါတယ်ရှင်။နန်းလောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ American ပြည်တော်စုမှာထူးထူးခြားခြားဖန်တီးထားတဲ့အိမ်မွေးတရိစံစိတ်ယူလေးတွေကမှတ်ညံအားနည်းလာတဲ့အသက်အရွယ်ကြီးရင်သူတွေအတွက်ဖြည့်သိမ့်စရာကုသနည်းတစ်မျိုးဖြစ်လာနေတဲ့အကြောင်းပါကလေးအယုတ်ပစ္စည်းထုတ်ကုမ္ပဏီတစ်ခုမှာအလုပ်လုပ်ခဲ့ကြတဲ့ဝန်ထမ်းဟောင်းတွေကသူတို့အလုပ်လုပ်ခဲ့တဲ့ကုမ္ပဏီအမှတ်တံဆိပ်ကိုပြန်ဝယ်ပြီးတော့အသက်အရွယ်ကြီးရင်တဲ့သူတွေအတွက်အထောက်အကူဖြစ်စေမယ့်အနားမှာအဖော်လုပ်ပေးနိုင်တဲ့အိမ်မွေးတရိစံစိတ်ယူတွေကိုဖန်တီးခဲ့တာပါဒီအကြောင်းကို Arash Arbasadi ပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်
။ Helen Nicholas ဟာ1990ပြည်လွန်နှစ်တွေတုန်းကမိသားစုနဲ့အတူ Florida ပြည်နယ်မှာနေထိုင်ခဲ့တဲ့သူပါ။အဲ့ဒီမတိုင်ခင်တုန်းကတော့ Chicago မြို့အနီးမှာစားတောက်ဆိုင်တစ်ချို့ကိုပိုင်ခဲ့တဲ့သူလည်းဖြစ်ပါတယ
်။ My mom was real good with finances, balancing her checkbook. She came in to see me one day with a check.
ကျွန်တော်အမေကငွေကြေးစည်ရင်းစရာလောက်တာတိတ်ပိုင်နိုင်ပါတယ်။ဒီရက်မှာချက်လက်မှတ်တစ်စောင်နဲ့ကျွန်တော်စီရောက်လာပြီး "Mike, ဒါပါလဲ"လို့မေးပါတယ်။ကျွန်တော်ကလည်း"ဘာကိုမေးတာလဲ။ဘာလုပ်ချင်လို့လဲ။ဒါကအမေချက်လက်မှတ်လေ။ကျွန်တော်ဘာလုပ်ရမလဲ"လို့မေးလိုက်ပါတယ်။အဲ့ဒီနောက်တော့အမေတခုခုဖြစ်နေပြီဆိုတာကိုကျွန်တော်သတိထားမိလိုက်ပါတယ်
။ Helen Nicholas ရဲ့တားဖြစ်သူပြောပြခဲ့တာပါ။ ဒီမီလီယိုရဲ့ယောဂသူခန်းစားနေရတဲ့စူရာကိုတော့2012ခုနှစ်မှာဆရာဝန်ကြီးကရှာတွေ့ခဲ့တာပါ။ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတော့ဒီယောဂတတ်တာရရရစီမဲ့ကုထုံးတစ်မျိုးနဲ့သူ့ကိုစားမိတ်ဆက်ပေးခဲ့ပါတယ်။လူတွေဖန်တီးထားတဲ့အိမ်မွေးတိရစ္ဆာန်ဆက်ရုပ်ကလေးတွေနဲ့တတ်တာရရစီတဲ့နီးပါ။နီကိုလတ်အပါဝင်အုံနောက်မညာအားကစင်ကလေးဖြစ်နေတဲ့အသက်အရွယ်ကြီးရင်သူတချို့ကိုဒ အရင်ကသူတို့အလုပ်လုပ်ခဲ့ဘူးတဲ့အယုတ်ကုမ္ပဏီရဲ့တစိတ်တပိုင်းကိုပြန်ဝယ်ပြီးတော့အသက်အရွယ်ကြီးရင်သူတွေကိုအခြားကူပေးနိုင်မဲ့အိမ်မွေးတိရစ္ဆာန်ဆက်ရုပ်တွေဖန်တီးခဲ့ကြတာပါ။အိမ်မွေးတိရစ္ဆာန်တွေနဲ့ထိတွေ့မှုကဘဝအပြောင်းလဲဖြစ်စေနိုင်တယ်လို့3မီလီယံယောဂခံစားနေရသူတွေကိုပြုစုစောင့်ရှောက်ပေးနေသူတွေကပြောပါတယ
်။ The stimulation is keeping everyone animated.
သူတို့မှာအဖော်ရီရှိနေတဲ့အတွက်စိတ်ကြည်ရင်းလန်းဆန်းပြီးအချင်းချင်းရင်းနှီးချစ်ကြည်မှုရစေတယ်လေ။အဲ့လိုအဖော်ရီကြောင့်ဖြစ်တဲ့ဆက်ဆံရေးမျိုးဆိုတာရှော့တွက်လို့မရဘူးလေ
။အိမ်မွေးတိရစ္ဆာန်တွေကသူတို့ရဲ့လူနာတွေကိုပျော်ရွှင်မှုပေးနိုင်တယ်လို့ Temperament House ပြုစုစောင့်ရှောက်ရေးခရာက Diana Barnes ကလည်းပြောပါတယ
်။ Even though it's robotic and it's a toy, it's not seen as that.
ဆက်ရုပ်ဆိုပေမဲ့လည်းဒါကစားစရာအယုတ်ပါ။ဒါပေမဲ့ကျမတို့ဆရာအဖိုးအဖွားတွေကတော့အဲ့လိုမမြင်မဲနဲ့တကယ်ကိုအိမ်မွေးခွေးလို့ပဲမြင်နေကြတာပါ
။အမေရိကန်ပြည်ထောင်စုမှာအယ်ဇိုင်းမာလို့ခေါ်တဲ့မှတ်ဉာဏ်အားကျဆင်းပြီး3မီလျော့တဲ့ယောဂါခံစားနေရတဲ့သူပေါင်းခန့်မှန်းချီ9,000သိန်းလောက်ရှိပါတယ်။ဒီလိုယောဂါတွေပြီးအထက်ဒီအမွေးပွားပွားအိမ်မွေးတိရစ္ဆာန်ဆက်ရုပ်ကလေးတွေကတနည်းမှာအခိုက်အတန့်ကာလလေးတစ်ခုပဲဖြစ်ဖြစ်ဒီအနည်းဆုံးသူတို့အတွက်ပျော်စရာစိတ်သက်သာရာရစေတာပဲဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးတင်ပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာရေးကတော့ဒီလောက်ပါပဲရှင်။ည9နာရီမှထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာတော့မြမအေးတုံသက်ချက်မြမပြည်မပေးစာများပြည်တွင်းသတင်းတုံသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင်။
ကျန်ပြည်တော်စုမှာဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားရတာကိုသုံးသပ်နေရင်ကြိုးပမ်းမှုတရအနေနဲ့သမ္မတဒေါ်နယ်ထရမ်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးဝင်ဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းဖို့အစိုးဖြူချက်တရအစီအစဉ်ကကန့်လန့်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့မိကုံးမပြောခင်ကလေးကကပဲအတိုက်ခံဒီမိုကရက်ပါတီဘက်ကဒီကန့်လန့်ချက်ကိုပယ်ချပြီးသားပါ။ရပ်ထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ပြန်ဖွင့်တော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။ဆွေးနွေးနေ့လပိုင်းတုန်းကအင်ဘီရောကနေပြီးတော့တဲထုတ်လို့နေအဲ့ဒီမိကုံးထဲမှာတော့လူမှုကြီးကြပ်ရေးကိန်းတွေထိန်းချုပ်ဖို့ဖရယ်ဝင်တဲ့နောက်ထပ်2,950ထပ်ထားပြီးတော့290ကီလိုမီတာရှိတဲ့မက္ကဆီကိုနယ်စပ်မှာတမရိတိုင်းခတ်ရေးဒေါ်လာ5.8ဘီလီယံသူအစုပြုပါတယ်။အပြန်လာအပြစ်တော့ဒီလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့သူမူလတုန်းကဖျက်သိမ်းမှုရထားတဲ့စီစဉ်နှစ်ခုကိုအပေးယူလုပ်မယ်ဆိုပြီးကန့်လန့်ပါတယ်။ဒါကလို့ခေါ်တဲ့ American ပြောင်းစုတဲ့ Clipboard မှာရောက်ရှိလာသူတွေကိုကာကွယ်ရေးအစီအမံပေးရေးနဲ့ TPS ကိုခေါ်တဲ့ဒီလက်တီအမေရိကနဲ့အာဖရိကနိုင်ငံချုပ်ကရှင်ပြောင်းသူတွေကိုပေးထားတဲ့ယာယီအကာအကွယ်ပေးရေးအစီအစဉ်ဖြစ်ပါတယ်။ပဒီနှစ်ကကူစေပြီးပြင်ဆင်ရေးဆွဲတဲ့ Bridge at Agya Dreamers လို့ခေါ်တဲ့ဒီအမေရိကန်ကိုခရီးဘွားမှာတရားမဝင်ရောက်လာတဲ့ခုနှစ်သိန်းဒေသကိုလုတ်ခွင့်ဆက်ပြီးတော့လုတ်လုတ်ခွင့်ရုပ်သိမ်းခံရလို့ရှင်လေထဏီပြန်ပို့မဲ့ရေးကနေပြီးတော့3နှစ်ဆိုင်ငံ့ပေးထားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအောက်တိုဘာဥက္ကဋ္ဌနက်စီပလိုစီကတော့ဒီကလန့်ချက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကလန့်ချက်တွေဖြစ်လို့လက်မခံနိုင်တဲ့အကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစိတ်ကောင်းစေနာကောင်းနဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့လာမယ့်သမ္မတရွေးကောက်ပွဲအတွက်အဆိုပြုမှုလုပ်ငန်းစဉ်တွေလုပ်နေရမှာခုတနင်္ဂနွေမှာအဆုံးသတ်သွားပြီဖြစ်ပါတယ်။သမ္မတအရှရစ်ဂန်ဒီနဲ့သူ့ရဲ့မဟာမိတ်ညွမောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမ္မတကိုယ်စားလှယ်စီးနေမှာပါဝင်နေပါတယ်။အခုလိုဒီရွေးကောက်ပွဲလုပ်ငန်းစဉ်တွေမစခင်ကလေးမှာပဲဒီကနေ့မနေ့စောပိုင်းကတော့အာဖဂန်ရှေ့ဘက်ခြမ်းကလူကားခိုင်နဲ့မှာအစိုးရရင်နှီးတစ်ခုကိုတိုက်ခန့်ပုံခွဲတိုက်ခိုက်တာကြောင့်လူငယ်ဝန်ထမ်းရှေ့ဦးထက်မင်းတည်ဆုံတဲ့ဖြစ်ရရှိခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုသားညုံကပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။အခုကျွန်မတို့ထုတ်လွှင့်တဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနာဆင်နိုင်ပါရဲ့ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာကျွန်မတို့တစ်ခါပြန်ဆောင်ကြရအောင်ပါရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.